ဒေါက်တာတို့ဒီနေ့လေး ARI တိုင်းဘက်ကလေးရေဘေးသင့်ဒေတာတွေကိုတွားရောက်ပြီးတော့ဒီထောက်ပံ့ရေးပစ္စည်းတွေပေးရတယ်လို့သိရတယ်ဒေါက်တာ။အဲ့ဒါဒေါက်တာတို့ဒီနေ့ဘယ်တွေကိုတွားရောက်ခဲ့တာလဲရှင
်? ARI တိုင်းထဲမှာမနေ့ကဆိုကျွန်တော်ဒနုပြူမြို့ရောက်တယ်ပေါ့နော်။အခုဒီနေ့ကတော့ဟင်္သာရမြို့ပေါ်ကနေပြီးတော့တက်လင်းနဲ့45မိနစ်လောက်သွားတဲ့ရွာပေါ့နော်။ရေလေတောင်ရွာလို့ခေါ်တဲ့အဲ့ရွာကိုရောက်တယ်ပေါ့နော်။ဒီခေစိုင်းနဲ့ပြည်နယ်ညာညာချားထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ဦးဆောင်ပြီးတော့ပေါ့။ဖရဲဥချုပ်ရေးရလူတွေလည်းပါတယ်။ဒီမိသက်တပ်ဖွဲ့ရလူတွေလည်းပါတယ်ပေါ့။နောက်လူမှုရေးဖွဲ့စည်းတွေပါတယ်။အားလုံးပေါင်းပြီးတော့ကျွန်တော်တို့သွားကြတယ်။အဲ့မှာရှိတဲ့ဒီရေပေးစင်ပြည်သူတွေပေါ့အဲ့မှာဖုန်းကြောင်းရဲ့အဲ့ဘေးမှာစာစင်ကြောင်းရဲ့အဲ့နောက်ခုမှသူတို့ကဆွဲပြီးတော့နေနေကြတယ်ပေါ့နော်အဲ့မှာတန်ရိတ်ခါနဲ့ဆောက်ဆွဲကြောက်တွေပေါ့နော်ဒီဝန်ကြီးဌာနကနေပြီးတော့ထောက်ပံ့ပေးခဲ့တယ်ပေါ့
ဒေါက်တာတို့ထောက်ပံ့ပေးခဲ့တဲ့ဒီတန်ဖိုးငွေကျပ်ဆိုရင်ဘယ်လောက်ရှိမလဲဒေါက်တာ
အားလုံးပေါင်းလိုက်ရင်55သိန်းကျော်ပါပြီ။ဟိုကျွန်တော်တို့ကိုယ်တိုင်ကိုကြထောက်ပံ့ခဲ့တာကိုပြောတာ။ကျွန်တော်တို့ကအဖွဲ့တွေခွဲပြီးသွားနေတာဖြစ်တယ်လေ။ဒါဖွဲ့တွေထောက်ပံ့နေတာလည်းရှိတယ်ခင်ဗျ။ကျွန်တော်တို့မနေ့ကတွတ်ထားတာပေါ့နော်။ ARD တိုင်းလုံးအနေနဲ့ဆိုရင်ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားသားရေးဝန်ကြီးဌာနအနေနဲ့ချက်သိန်းပေါင်း920ကျော်ပို့ဆိုင်ရိတ်ခါပေါ့နော်။ထောက်ပံ့ဖို့ဒါဝန်ကြီးဌာနအနေနဲ့ထောက်ပံ့မှာဖြစ်ပါတယ်။တိုင်းဒေသကြီးအစိုးရအဖွဲ့နဲ့ခြားဖွဲ့တွေနဲ့သူတို့ဘသူစီစဉ်ထားတာတွေလည်းရှိတယ်ခင်ဗျ
။ဟုတ်ဒေါက်တာတို့တွတ်ထားတဲ့ဒီချက်သိန်း920ကျော်ပို့က ARD တိုင်းနဲ့မြို့နယ်ဘက်နှစ်ခုကိုထောက်ပံ့ပေးမှာလဲရှင်။
ကိုရေးတက်နေတဲ့ခရိုင်၃ခုအတွက်ကိုပေါ့အင်္ဒရာရဲ့ပသိမ်ရဲ့မုံရဲ့ထဲလဲ
ဒီနေ့ဒေါက်တာတို့တွားရောက်ထောက်ပံ့ပေးတဲ့ပစ္စည်းတွေကကြတော့ဘလို့နှုံးနဲ့ထောက်ပံ့ပေးတာဥမာလူတဦးအတွက်ဆိုဘလောက်ဆိုအဲ့လိုထောက်ပံ့ပေးတာမျိုးရှိလားရှင
်ကျွန်တော်တို့အထိုင်ရိတ်ခါထောက်ပံ့တဲ့ခါမှာဆန်နိုးစီဘူးပေါ့နော်လူတစ်ယောက်ကိုဆန်နိုးစီဘူးတစ်နေ့ကိုနှလုံးနှုံးနေပေါ့မနေ့တစ်လုံးညတစ်လုံးပေါ့နော်ဆန်နိုးစီဘူးနှလုံးနှုံးနေကျွန်တော်တို့ထောက်ပံ့ပေးပါတယ်အဲ့ဒါကိုကျွန်တော်တို့9ရက်စာပေါ့ထောက်ပံ့ပေးခဲ့ပါတယ်တနည်းပြူအတွက်လောလောဆယ်3ရက်စာထောက်ပံ့ပေးခဲ့တယ်ဒါပေမဲ့ရေးဆက်ရှိနေတဲ့နောက်ဆက်9ရက်စာဆက်ပြီးထောက်ပံ့မယ်တိုင်းအောင်ငါးစစ်စာ3ဘူးနှုံးနဲ့ထောက်ပံ့ပေးတာတွေလည်းရှိပါတယ
်ဒီနေ့ဆန်ရိတ်ခါအပြင်ဒေါက်တာတို့ဒါခောက်ဆဲကြောက်တွေလည်းပါတယ်ဆိုတော့တခြားဘာတွေပါအောင်လဲထောက်တာဟုတ
်အဲ့ဒါနေရာပေါ်မူတည်တယ်ခင်ဗျအခုအချို့နေရာတွေမှာဆိုရင်တောက်ရည်တန်းတို့ဘာလို့ခက်ခဲနေတဲ့နေရာတွေရှိတယ်အဲ့နိုင်ကြရင်တောက်ရည်ကိုပါထောက်ပံ့ပေးဖို့စီစဉ်နေရှိပါတယ်ခင်ဗျအခုဒီနေ့သွားတဲ့နေရာကျတော့တို့ရရေချိုးရှိတယ်တို့ရဲ့တောက်ရည်အရင်းမြစ်ဖြစ်တဲ့နေရာတွေကတို့ရငွေတွေကအမြင့်နေလောက်ထားတယ်အဲ့နေရာတွေကလုံးဝရေဝင်ရောက်ခြင်းမရှိတဲ့အတွက်တို့ရဆိုင်ကအဓိကပဲဆိုင်ရိတ်ကအဓိကပဲဖြစ်တယ်ဆိုတဲ့အတွက်ကျွန်တော်တို့ဆိုင်ရိတ်ကအဓိကထောက်ပံ့နေပေါ့
ဒါဒါဒီနေ့သွားခဲ့တဲ့ဒီရေးလဲတောင်ကျေးရွာဖုံးရင်းကျောင်းနဲ့စာတင်ကျောင်းမှာဒီဘေးဒုက္ခတွေဘယ်နှဦးလောက်ခိုလုံနေတာလဲရှင
်ကျွန်တော်တို့ဒီနေ့ရောက်ခဲ့တဲ့ရေးလဲတောင်မှာကျတော့ကျွန်တော်တို့အိမ်တော်စုက249စုလူကြီးက893ဦးရှိတယ်တနုပြူမှာအိမ်တော်စုက198အိမ်တော်စုတနုပြူတစ်မြို့နယ်လုံးသားနော်လူကြီးကကျတော့681အဲ့တော့ကျွန်တော်ထောက်ပံ့ပေးခဲ့တယ်ဒီရေကတော့တက်နေတယ်ကဲသေးစကန်တွေမှာလည်းလူတွေရောက်နေတယ်ချိုးတွေကျတော့ရေတက်ပြီမဲ့အိမ်ထဲမှာပဲနေနေတာတွေတွေ့ခဲ့တယ်ကဲသေးစကန်တော့မလာဘူးပေါ့ရေကတော့အိမ်ထဲကိုခါးလောက်ထိဝင်နေပြီသူတို့အဲ့မှာလင်းစင်တွေထုတ်ပြီးအိမ်ထဲမှာပဲနေတယ်ကဲသေးစကန်ကိုလာမနေတဲ့သူတွေလည်းရှိတယ်ကဲသေးစကန်မရောက်တဲ့လူတွေအတွက်ကိုပါကျွန်တော်တို့ကထောက်ပံ့မှုတွေလုပ်ပေးခဲ့တယ
်ဆိုတော့ဒေါက်တာတို့အခုလက်ရှိမှာဘယ်တွေကိုဆက်သွားဖို့ရှိအောင်မလဲရှင
်ကျွန်တော်တို့အလွန်သွားမယ်ညောင်းလုံးသွားမယ်တခြားနေရာတွေလည်းသွားသွားမယ်ဆိုတော့ကျွန်တော်တို့သွားမှထောက်ပံ့မှာမဟုတ်ဘူးနော်ထောက်ပံ့မှုတွေကသူ့ဘာသူကိုချိန်တဲ့သဘေးညီလုံနေမှာကျွန်တော်တို့ကဟိုလိုက်ပြီးတော့အားပေးတာပဲအဲ့ဒါပါပဲကျွန်တော်တို့မရောက်သေးလို့ထောက်ပံ့မှုမရဘူးဆိုတာမျိုးမဖြစ်ရလေအောင်ကျွန်တော်တို့ကအတူတူစီစဉ်ထားပါတယ်ခင်ဗျ
ကျေးဇူးပါနော်ဒေါက်တာ
ဟုတ်ကဲ့ပါ